ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မှာလောင်ကျွမ်းနေတဲ့ကြီးမားပြင်းထန်လာတဲ့တော်မီဟာလမ်းကြောင်းပြောင်းလာပြီးဟက်တန်400လောက်ကျေပြန့်ကြီးထွားလာလို့မိသက်သမားတွေဟာစနေနေ့မှာလည်းအပြင်းအထန်မီးငြိမ်တက်နေရပါတယ်။လာမယ့်ရက်တွေထဲမှာအရှိတ်ဘက်ကန်ယုံတန်းမှာလေဖျားနိုင်ရှယ်ဝန်းကြောင်လေတိုင်နှုံမြင့်မားဖို့ရှိနေလို့တော်မီကိုအချိန်မီထိန်းချုပ်နိုင်ဖို့ကြိုးစားနေရပါတယ်။တော်မီကြောင့်အင်္ဂါနေ့ကလေးကသေဆုံးသူ17ဦးထိရှိနေပြီးတော့73ဦးထက်မနည်းလဲပျောက်ဆုံးနေတာအဆောက်အအုံ12000ကျော်ပျက်စီးခဲ့ရပြီးဖြစ်ပါတယ်။ပြစီတွေရှင်းလင်းဖယ်ရှားပြီးချိန်မှာသေဆုံးသူဥယျာဉ်တိုးလာနိုင်ကြောင်းလဲတာဝန်ရှိသူတွေကသတိပေးထားပါတယ်။တော်မီလောင်ကျွမ်းနေတဲ့နေရာ၅ခုတည်းကအကြီးဆုံးဖြစ်တဲ့ပါလီစိတ်ကမီဟာလမ်းကြောင်းပြောင်းသွားလို့ဆန်ဖာနန်ဒိုတောင်ကြားအောက်ခြေကဒေသခံတွေကိုနေအိမ်တွေကနေစွန့်ခွာကြဖို့လဲအမိန့်ထုတ်ပြန်ထားပါတယ်။မြို့ပကအမှုပညာပစ္စည်းတွေကိုစုဆောင်းထားတဲ့ J. Paul Getty ပြတိုင်နဲ့ UCLA Tech သူတို့ကိုလည်းမီကချင်းချောင်းနေပါတယ်။တကယ်လို့သာမိဟာပြည်내ဖြတ်အဝေးပြေးလက်မကြီးအမှတ်405ကိုကျောလာနိုင်ခဲ့ရင်လူနေထူထပ်တဲ့ဟောလိဝုဒ်တောင်ကုန်းဒေသနဲ့ဆန်ဖာနန်ဒိုတောင်ကြားတို့ကအနီးရဲ့ကျောက်လာနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ။